ဖန်စီထိန်သိမ်းခံထားရတဲ့ BBC မီဒီယာအရှင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ကိုစစ်ကောင်စီဘက်ကနေသူ့ကိုဆွဲဆိုထားတဲ့အမှုတွေကတမှုဖြစ်တဲ့ပုံမှန်905ကကြီးနဲ့ဗဟန်းတရားရုံးကနေအလုတ်နဲ့ထောင်တန်း3နှစ်ချခံဖို့အမိန့်ချမှတ်လိုက်ပါတယ်။ဖန်စီထိန်သိမ်းခံထားရတဲ့သတင်းတောက်တွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုငင်းချမ်းပြောပြပေးပါရှင်။
စစ်ကောင်စီကဧဇင်းဝင်ဆေးရာကနေဗဟန်းမြို့နယ်ရွှေကုံရိပ်မုံအိမ်ယာတိုက်ခန်းတစ်ခုမှာဩဂုတ်လ15ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ BBC မီဒီယာအရှင်ရဲ့ခံစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်ကိုစစ်ကောင်စီကပုံမှန်နှစ်ခုနဲ့တရားစွဲဆိုထားတာမှာဒီကနေ့မှာတော့ဗဟန်းတရားရုံးကတက်မတော်အကြီးညိုပြက်စီမှုပုံမှန်905ကနဲ့အလုံးနဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့သူရှိနေက VOA ကိုအတည်ပြုပါတယ
်ဗဟန်း905မှုအမိန့်ချတယ်ตรงนี้บอกว่ามาเลยโอเคแล้วทุกหมู่เจนเลยเมงาตรงนี้ก็ไม่ใช่ไม่อยากมาบอกอ่ะดิคิดแค่ใครอ่ะบ่เนาะดิงางาปกป้องชื่อผมมาแล้วถอดท่าได้เตยายุ้มมาตะดูดูในบักก็ได้เตยท่าอ่ะไม่ชื่อมาแต่แม้ตะกุยสิล่ะก็ตัวนายเยยอ่ะตัวช่วยให้หมู่มาแต่ว่าจม้าพวกเกี่ยวในท่านี้ตัวอ่ะชื่อลงเกี่ยวเตยายุ้มอ่ะตะคัดตะตกไปแล้วอมิ้งขาลาล่ะบ่ไอ้หมู่เว้ยเมงาตองย่องอ่ะหมู่มาเลยเตยาอะเส้นเนี่ยသိချက်ပါတယ်ဆိုတော့အကြောင်းရောင်တွေဒီထည့်သွင်းပြီးတော့ပြတ်နိုင်မှုမရှိဘူး။သူတို့ဆွဲဆိုလာတဲ့ပုံမှန်ပါတယ်ဒီသိချက်ကြည့်ကြတဲ့အကြောင်းကြောင်မရှိဘူးမှာ။အချင်းတို့ပြောလို့ရှင်တော့ဒီရောမလဲနံပါတ်ရှိတယ်ပေါ့လုံနိုင်တယ်အစွမ်းစားရှိတဲ့သူတွေသူတို့အနေနဲ့ဖြစ်နိုင်မှုရှိတယ်ဒီလိုမျိုးပေါ့နော်။တက်ဆိုင်ရာလုံနေမှာအမှုတွေဆွဲတယ်ပေါ့။ဒီလိုရှိလို့ရှင်ဒီမိတွေကတော့ policy ပဲဖြစ်တယ်နိုင်ငံမတည်မှုနဲ့ကာလမှာတော့ဒီလူတွေကမဖြစ်နိုင်အမိန့်ချရတဲ့ပုံစံမျိုးလေးလို့သုံးသပ်ပြီးအမိန့်ချလာတာပါ။
မထထက်ကင်ကိုဆွဲဆိုထားတဲ့ပုံမှန်နှစ်ခုကတော့ဗဟန်းမြို့နယ်မှာတက်မတော်အကြီးညိုပြက်စီမှု905ကနဲ့ကတမှုမင်္ဂလာတောင်ညို့မြို့နယ်မှာမတရားအသင်းဆက်သွယ်မှုပုံမှန်71နဲ့တမှုဆွဲချက်တင်ခံထားရတာဖြစ်ပြီးတော့မင်္ဂလာတောင်ညို့မြို့နယ်ကအမှုကလည်းအပိသက်အမိန့်ချမှတ်ဖို့စောင့်နေတယ်လို့ရှင်းနေကပြောပါတယ်မထထက်ကင်နဲ့အတူဖမ်းဆီးခံရတဲ့ VOA မြန်မာပိုင်းရဲ့ပြင်ပဆောင်းပါရှင်ဦးစီသူအောင်မြင့်ကတော့တက်မတော်အကြီးညိုပြက်စီမှုပုံမှန်905ကနဲ့ပဇွန်တောင်နဲ့ဗဟန်းမြို့နယ်တွေမှာဖွင့်ထားတဲ့အမှုနှမှုအပြင်နိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးပုံမှန်ဥပဒေပုံမှန်124ကနဲ့လည်းတရားစွဲခံထားရပါတယ်။အမှုတွေကမပြီးပြတ်သေးတာကြောင့်ဆက်လက်ရင်ဆိုင်နေရဆဲရှိပါတယ်။ပြီးခဲ့တဲ့ဧပြီလကထပ်မံဖမ်းဆီးခံခဲ့ရတဲ့အလွတ်သတင်းတောက်ကိုစိုးရာဇာထွန်းကိုလည်းစစ်ကောင်စီကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်52ကနဲ့တရားစွဲဆိုထားတာမှာမကြခင်မှာအမိန့်ချမှတ်သွားဖို့ရှိတယ်လို့သူမိသားစုဝင်တူကပြောပါတယ
်ဟုတ်ကဲ့ဗျဟိုရုံးချင်းရတော့ဟိုဟာရုံးချင်း20လောက်တော့ပြည့်ရှိပြီဗျဟုတ်ကဲ့ဗျအခုလောလောဆယ်တော့သူကတော့ကြားဖို့တော့များပါဗျ9နှစ်ကနေ10နှစ်အတွင်းကြားဖို့များပါဗျဟုတ်ကဲ့ဗျဟိုကျမကြီးကောင်းနေဗျလွန်ခဲ့တဲ့နှစ်ပတ်ရုံးချင်းကကျွန်တော်မိသားစုဝင်နဲ့ကျွန်တော်ပထမဆုံးအချိန်တွေ့ရစတွေ့ရတာဗျဟိုဟာသူကတော့နေကောင်းနေဗျဟုတ်ကဲ့လောလောဆယ်တော့50နှစ်ကကြီးတော့သူတို့အတူပြုလို့ရတယ်ဗျကျွန်တော်ထင်တာကတော့နောက်တစ်ချိန်နှစ်ချိန်နောက်ဆိုတော့ကြားဖို့များပါဗျဟုတ်ကဲ
့စေအာနာသိမ့်ပြီးနောက်ပိုင်းသတင်းတောက်တွေတော်တော်များများဖန်းစီထိမ့်သိမ့်ခံထားပြီးအကျဉ်းကျခံနေရတာမှာကာလရှည်ကြလာတာနဲ့အမျှငွေကြေးအခက်ခဲတွေရင်ဆိုင်နေရသလိုအခုနောက်ပိုင်းသတင်းတောက်တွေဖမ်းဆီးခံရချိန်မှာလဲစစ်ကောင်စီလက်အောက်မှာပြန်ဖွဲ့စည်းထားတဲ့သတင်းမီဒီယာကောင်စီကဖမ်းဆီးခံသတင်းသမားတွေဘက်ကရက်တီပေးမှုလုံးဝမရှိတာကြောင့်သတင်းသမားတွေအကျဉ်းထောင်တွင်းကနေပြန်လွတ်ဖို့ခက်ခဲနေတယ်လို့သတင်းမီဒီယာတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေတူကပြောပါတယ်
ဒီကနေ့ကျွန်မရတဲ့ခေတ်ရတဲ့ဒီနေ့နှစ်ပေါင်းတော့တပိုင်းကဒီအမှုအရင်းဆိုင်ရာတစ်ချို့ကိုပြန်ချလာလာလို့ပေါ့နော်။ချလာလာတဲ့အခါကျတော့သူ့ကိုပန်းမှုပြင်းရတဲ့မိသားစုတွေကဒီဆောင်တာတွေ့ဖို့ပြုဖို့ဒါဒီဆောင်နေမှာရှိတဲ့အခက်အခဲပေါ့လေ။ဒါချေဝါကိစ္စတော့မိသားစုကိစ္စအဲဒီပန်းမှုပြင်းဖို့ဒီကိုလည်းပန်းကြတာကြတာဒါလေးတစ်ခုရှိတယ်။အဲနောက်တစ်ခုကအခုလက်ရှိဒီဒရင်းမီဒီယာကောင်စီကကျောက်ကမ်းမင်းကြီးရဲ့အာတော့ဆိုကြည့်ရတော့နော်ဒီဆိုကြည့်ရင်တောင်းကြည့်ရတာပါမှအခုမြင်ရတယ်အဲဒီဒရင်းမီဒီယာကောင်စီကအဲ့လိုမျိုးပူးပေါင်းဆောင်ရွက်ခဲ့နေပုံစံရင်းစားတော့ဒီပုံကိုရည်ရွယ်ဆုံးရောက်ပြီးကျိုးပန်းဆောင်ရွက်နေတာပေါ့အခုကတော့ဒရင်းမီဒီယာကောင်စီကလည်းဘာလို့ပူးပေါင်းဆောင်ရွက်ဖို့ဟိုဆက်ရမရှိတဲ့တော်ရစ်ခက်ခဲရှိပါဒီကခက်ခဲရတာ
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကတည်းကပြည်တွင်းသတင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့သလိုသတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေပြုလုပ်ခဲ့ပါတယ်။သတင်းသမားအယောက်100နီးပါးဖမ်းဆီးထိန်းသိမ်းခံထားရပြီးတော့ နောက်ထပ်သတင်းသမားတချို့ပါထပ်မံဖမ်းဆီးအရေးယူခံနေရပါတယ်စစ်ကောင်စီရဲ့စစ်ကြောရေးမှတည်ဆုံးခဲ့ရသူတွေလည်းရှိတာမို့စစ်ကောင်စီလက်ထက်မှာသတင်းသမားအနည်းဆုံး3ဦးအသက်ဆုံးရှုံးခဲ့ရပါတယ်ခင်ဗျာ